ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာကလေးတွေပညာသင်ကြားခွင့်ရရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတဲ့လှုပ်ရှားမှုကိုလည်းစတင်လိုက်တာပါ။ထောင်ထောင်ချီတဲ့ရိုဟင်ဂျာကလေးတွေဟာမြန်မာနိုင်ငံမှာသာမကဒုက္ခသည်ဖြစ်ခုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းပညာမသင်နိုင်မဲ့ဖြစ်နေရတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒုက္ခသည်စခန်းတွေမှာတန်းဝက်လောက်ရှိတဲ့ရိုဟင်ဂျာကလေးတွေဟာပညာမတတ်တဲ့မျိုးဆက်တစ်ခုဖြစ်လာနိုင်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုထားတာပါ။ပညာမတတ်ပဲကြီးပြင်းလာတဲ့ကလေးတွေအနေနဲ့မွေးစေဝါမကုန်မှုလူမောင်ကုန်မှုလက်နက်ကန်ဖွဲ့စည်းကစီယုံသိမ်းသွင်းမှုတွေပါဝင်ကြီးလေးတဲ့ရာဇဝတ်မှုမခင်းတဲ့လုပ်ရည်တွေမှာအတုံးချခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။တင်တော်တဲ့ဘာသာစကားနဲ့တင်ယုံညွန်းနဲ့အထောက်အကူတွေနဲ့ပညာသင်ကြားပေးနိုင်မယ်ဆိုရင်ရင်းရကလေးတွေအနေနဲ့သူတို့ရပိုင်ခွင့်ခွင့်ရေးတွေရရှိခံစားနိုင်တယ်လို့သူတို့နေထိုင်ရာလူမှုတိုင်းဝိုင်းနဲ့စီးပွားရေးမှာလည်းအထောက်အကူဖြစ်လာနိုင်တဲ့အကြောင်းပြောဆိုထားတာပါ။ရင်းရကလေးတွေပညာသင်ကြားခွင့်ရရေးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကို Amnesty International က website စာမျက်နှာကနေစာရေးသားတိုက်တွန်းကြဖို့လည်းစီစဉ်ထားပါတယ်။ရင်းရကလေးတွေကိုပညာသင်ကြားခွင့်ပေးတာဟာနေရပြန်ရေးလုပ်ငန်းစဉ်တွေမှာအဟံတာမဖြစ်နိုင်တဲ့အကြောင်းလဲအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြခဲ့တာပါ။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်။